ငွေကြေးမတမာဝဟုလှုပ်ထားတယ်ဆိုတဲ့ဆွဆွဲချက်နဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ယာဒုကဆင်းပေးဖို့ဆိုပြီးမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာအတိုက်ခံတွေကလူစုလူဝေးနဲ့စနေနေ့ကစလို့ဆန္ဒပြနေကြပါတယ်ဒီကနေ့တနင်္ဂနွေနေ့အထိလဲဆန္ဒပြသွားဖို့အစီအစဉ်ထားပါတယ်ဒီလိုဆန္ဒပြပွဲတွေကြောင့်မလေးရှားမှာရှိတဲ့မြန်မာနိုင်ငံသားတွေပါဝင်နိုင်ငံသားတွေအဖမ်းဆီးခံရမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်ဆန္ဒပြပွဲကြရကြောင့်မြန်မာနိုင်ငံသားတွေရဲ့အခြေအနေအလားအလာတွေကိုကွာလာလမ်ပူမှာရှိတဲ့ MMRC ခေါ်မြန်မာရှိပြောင်းအလို့သမားအခွင့်အရေးစင်တာရဲ့တာဝန်ကဥကူကူလက်ကိုကိုညာဝဲအောင်ကဆက်သွယ်ပြီးလုံခြုံရေးအခြေအနေနဲ့ပတ်သက်လို့စာမေးတဲ့အခါမှာဥကူကူလက်ကအခုလိုစဖြေပါတယ
်မြို့တော်ကွာလာလမ်ပူကိုဝင်လာမဲ့လမ်းနေအားလုံးကိုဘလောက်ဒီရဲဘလောက်တွေပေါ့နော်ခြားထားပြီးတော့မှစီစစ်နေတယ်အဲ့ဒါကိုညနေ၄နာရီလောက်ခရဲကနေစပြီးတော့မှဘလောက်လုံးနေတယ်စန္ဒပြပွဲကိုလူအများကြီးမရောက်ရှိလာအောင်လို့သူတို့ဒီလမ်းနေကနေထိမ့်သိမ်းထားတယ်အဓိကကမြို့နယ်ကောင်ဖြစ်တဲ့သူတို့ဒီလွတ်လပ်ရေးဝင်နယ်သူတို့စိုးကိုလမ်းတစ်လျှောက်ကိုသူတို့ဟိုစစ်ကြောင်းချီဖို့သူတို့လုပ်ထားတဲ့နေရာတွေဖြစ်ပါတယ်ကွာလာလမ်ပူမြို့နယ်ကောင်ပါပဲအခုဆန္ဒလက်ရှိပြနေတာအစိုးရမကောင်းလို့ဆန္ဒပြနေတဲ့ဟာတွေကရှအဝါတွေအဲ့ဒါတွေကတော့အတိုက်ခံတွေသိန်းကနားလောက်ရှိတယ်သူတို့ကိုအတိုက်ခံနေနဲ့မရှအနီတွေနဲ့ဆန္ဒပြဖို့ဆိုတဲ့အစီအစဉ်တွေကိုလည်းကျွန်တော်တို့ညနေပိုင်းမှာတွေ့ရှိရတယ်
အဲ့တော့ဒီလိုမျိုးဆန္ဒပြပွဲတွေကြောင့်မလေးရှားမှာလှုပ်လှုပ်နေတဲ့မြန်မာနိုင်ငံသားတွေအတွက်ကဘလို့စိုးရိမ်ကြတွေရှိလာနိုင်မလဲ
ဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာရက်တည်နေရတာကသူတို့ဒီဆန္ဒပြပွဲတွေကြောင့်မို့ရဲတွေအားလုံးကပက်ထရိုလီနဲ့လှည့်တယ်ပတ်တရားတွေလှုပ်တယ်လှုပ်ပြီးတော့မှလမ်းတွေမှာဘလော့တွေချတယ်အဲ့အတွက်ကျွန်တော်တို့နိုင်ငံသားတွေကဒေထော့ဝဲရင်သူတို့တွေကိုမလွဲမသွေရှောင်ကွင်းလို့မရပဲနဲ့သူတို့ထိတ်တိုက်တွေ့ရရှိတယ်အဲ့အချိန်မှာကျွန်တော်တို့ငွေညစ်ခံရတာတွေရှိတယ်ဖန်ဆီးပြီးတော့မှရဲတွေကငွေညစ်တာတွေရှိတယ်ပြီးမှပြန်လှုပ်ပေးတာရှိတယ်အဲ့တော့ကျွန်တော်တို့အလုပ်သမားတွေဒီနိုင်ငံမှာအလုပ်လုပ်နေတဲ့အလုပ်သမားတွေအတွက်ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ဒီပိတ်ဆို့မှုတွေကြောင့်မို့ကျွန်တော်တို့ကဒုက္ခအများကြီးရောက်နေကြရပါတယ်အခုဆိုလို့ရှိရင်ညဆိုလို့ရှိရင်တော်တော်ဘူးဘူးမှအပြင်ထွက်လို့မရဘူးလက်ရှိမြို့ထဲမှာသွားမှာဆိုလို့ရှိရင်မြို့ထဲမှာဆိုင်တော်များများလည်းပိတ်ထားရတယ်ဘာလို့လဲဆိုတော့အကုန်လုံးကတက်ကက်တွေကဒီနိုင်ငံသားတွေပဲသူတို့ကအဓိကထားပြီးတိမ်နေတာကိုကျွန်တော်တို့ကတွေ့ရတယ်ကဒါမျိုးဆိုလို့ရှိရင်ဒီလိုမျိုးဖြစ်လာတိုင်းဖြစ်လာတိုင်းအခြေအနေမျိုးမလေးရှားမှာအဓိကနိုင်ငံသားတွေကိုသူကနိုင်နာရတာပဲရှိတာ။အဲ့လိုမျိုးဆိုတော့ဒီနိုင်ငံသားတွေအတွက်တော်တော်လေးကိုအခက်အခဲဖြစ်တယ်
။ဆိုတော့မြန်မာနိုင်ငံသားတွေအနေနဲ့ကဘာတွေသတိထားသင့်လဲခင်ဗျ
။သွားရေးလာရေးအတွက်ကိုလည်းဟိုမလိုအပ်ဘူးဆိုလို့ရှိရင်အပြင်လုံးဝမထွက်ကြရင်ဒီရက်ပိုင်းနေရာအရင်ကောင်းပါပဲ။ဘာလို့လဲဆိုတော့အကြောင်းအမျိုးမျိုးကြောင့်ဟိုအိမ်ကြီးအနီးမားဝတ်တော်၎င်းအဝါမားဝတ်တော်၎င်းသူတို့ကခင်ပြီးတော့မှဖမ်းဆီးနိုင်ရပွဲရှိတယ်ဗျ။
ဟုတ်ကဲ့ဒီဆန္ဒပြပွဲတွေရဲ့ရှိလာမယ့်ရက်တွေမှာအလားအလာဘယ်လိုရှိနိုင်လဲ
ကျွန်တော်ထင်တယ်အစိုးရဘက်ကတခုခုအကြမ်းဖက်မှုလုပ်ခဲ့မယ်ဟေ့ဆိုလို့ရှိရင်အကြမ်းဖက်ဖြူခွဲခဲ့မယ်ဆိုလို့ရှိရင်ဟိုပို့ပြီးတော့စိုးရိမ်ကြရရှိမယ်ဟိုသူတို့နိုင်ငံတဲမှာတွင်မဲ့ဟိုမတီမငိမ့်နဲ့စူပူမှုတွေပေါ့ဖြစ်ပေါ်လာမယ်အချင်းချင်းခိုင်ရန်ဖြစ်ပွားမှုတွေဖြစ်လာမယ်ပြီးတော့နိုင်ငံသားတွေအတွက်တော်တော်အခက်အခဲနဲ့ရင်ဆိုင်ရမယ်လို့ကျွန်တော်ကတော့မြင်ပါတယ်
ကျေးဇူးပါကုလိုက်
ဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါ